Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်မေလ31ရက်ဗုဒ္ဓဦးနေ့ညနေခင်း VOA စီစဉ်တွေကိုမိခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အာဖဂန်နိုင်ငံကာဘူးမြို့တော်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး3ကျော်ဒဏ်ရာရပါတယ်။တိုက်ချင်းဖြစ်ပထင်းတပ်မစ်ဆိုင်းတုံးရန်ကာဝေးအစီအစဉ်တရက်ကိုအောင်မြင်မြင်ဆန်းသတ်နိုင်ခဲ့တဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တငီထိုက်နေတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးနေတဲ့အချိန်မှာအမေရိကန်ကဒုံးခွင်းတုံးလက်နက်ကိုဆန်းသတ်လိုက်ပြီးတော့ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်အများစုကပြည်တွင်ရှုံချနေတဲ့ကြားကပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားကမစ်ဆိုင်းတုံးလက်နက်ဆန်းသတ်တာတွေကိုကတ်စစ်ဆေးလုံနာတွေနဲ့ပတ်သက်ပြီးတော့
Nothing is changing North Korea's actions. And so it's regrouping and saying, okay, what are we going to do? If this is going to happen,
we're going to American Thamaji Nikki Haley ကလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင် American Thamra Inbureau နဲ့သတင်းမီဒီယာတွေကြားဆက်ဆံရေးတင်မာလာမှုသတင်းပြင်တက်မတော်တက်စခန်းတစ်ခုကိုရုပ်သိမ်းပေးတောင်းဆိုချက်ကို KNU ကထောက်ခံကြောင်းပြောဆိုတဲ့သတင်းစာရတွေကိုဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ။
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတန်တမန်ရက်ကွက်မှာဒီကနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး3ကျော်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းကြံမှာပဲသေဆုံးသူရေတွက်ကိုအမည်မဖော်လိုသူအာဖဂန်လူမျိုးရေးရှိသူက VOE ကိုအတည်ပြုပြောဆိုခဲ့တာပါ။စောပိုင်းမှာတော့သေဆုံးသူ80ထိရှိနေပြီးအရေတွက်ပိုတိုးလာနိုင်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဝါယီတူလာမာချိုရိုကပြောဆိုထားပါတယ်။နိုင်ငံကတန်ယုံနေနဲ့အစိုးရယုံနေတိရှိရကပူးမျိုးတော်ကအချက်ချဝါစီအက်ဘာခန်ရဲ့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းနာကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါအညစ်အကြေးတင်ကားဒဇင်မှာပောက်ခွဲပစ္စည်းတွေတင်ဆောင်လာပြီးပောက်ခွဲခဲ့တာလို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်ပြင်းထန်တဲ့ကားဘုံးပောက်ကွဲမှုကဂျာမန်တန်ယုံနဲ့မလန့်မကန့်မှဖြစ်ပွားခဲ့ပြီးအင်တာနက်လူကွန်ရက်တွေပေါ်မှာတပ်ပုံတွေမှာတော့တန်ယုံအဆောက်အဦဒဇင်ပိုင်းပြိုကျပျက်စီးနေတာကိုတွေ့ကြပါတယ်ဂျာမန်နိုင်ငံကြားရေးဝန်ကြီးဆစ်မာဂရီယာကတော့ပောက်ကွဲမှုတွင်အာဖဂန်လူမျိုးအဆောင်တော်တော်များသိဆုံးပြီးဝန်ထမ်းတွေထိခိုက်ဒဏ်ရာတွေရခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာပါပောက်ကွဲမှုကြောင့်အာဖဂန်ကထိတ်တန့်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ရုရှားလုပ်ငန်းရဲ့ရုံးချိုရှိရာအဆောက်အဦမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့ပါတယ်အခင်းဖြစ်ရာနေရာကိုတော့အာဖဂန်လူမျိုးတွေကချက်ချင်းပိတ်ဆို့တားဆီးထားလိုက်သလိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာတပ်ကတပ်ဖွဲ့တွေလည်းရောက်လာခဲ့ကြတာပါအာဖဂန်နိုင်ငံကရုံးမြင့်တန်ကြားတွေမှာတော့အမျိုးသမီးတွေပါဝင်လူထုတော်များကိုအရေးပေါ်ကားတွေနဲ့ဆေးရုံကိုတက်ဆောင်သွားတာကိုလည်းတွေ့ကြပါတယ်နေပေါင်းများစွာအတွင်းအသေးအပြောက်အများဆုံးဖြစ်ကာဘူးမြို့ကနေပြောဆိုနေကြတဲ့တက်ခတ်မှုနဲ့ပတ်သက်လို့ IS Islamic State အဖွဲ့ကတော့သူတို့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့အာဖဂန်မှာရှိတဲ့အထက်ကရုံးမြင့်တန်ကြားဌာနတစ်ခုကပြောဆိုနေပါတယ်စီရီးယားခြေဆိုင် IS အဖွဲ့ဟာမင်းလာတဲ့ကာဘူးမြို့တော်မှာစစ်သားတွေဆရာဝန်တွေပါဝင်လူ90ထက်မနည်းသေဆုံးခဲ့တဲ့အကြီးဆုံးစစ်ဆေးရုံတစ်ခုကိုအသေးခံတက်ခတ်ခဲ့တာပါဝင်အထက်ကကြားတဲ့ပြည်မှတ်တွေကိုတက်ခတ်မှုတွေဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ဖူးပါတယ်
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဩစာတက်ရောက်ဖို့ဆောင်ရွက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုဆက်ရွက်စတဲ့နေလွှဲပြောင်းပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကသဘောတူလိုက်ပါပြီ။လွှတ်တော်ကော်မတီရဲ့ဆင့်ခေါ်မှုကိုမိုက်ကယ်ဖလင်းကအစိုးပိုင်းကညှင်းပယ်ထားတာပါ။စင်ခေါ်ချက်မှာအကြောင်းအရာကကျေပြန့်လို့နဲ့လို့သူ့ရဲ့ရှင်းနေတွေကအကြောင်းပြပါတယ်။လွှတ်တော်ကော်မတီဘက်ကစင်ခေါ်ချက်မှာအကြောင်းအရာကိုပြန်ပြီးအသေးစိတ်ခဲ့တာကြောင့်မိုက်ကယ်ဖလင်းဘက်ကပုံကိုရေးဆိုင်ရာဆက်ရွက်စရန်တချို့နဲ့လုပ်ငန်းကြီးနှစ်ခုနဲ့ဆက်ဆက်နေတဲ့အချက်အလက်တချို့ကိုနောက်သတင်းပတ်ထဲပေးရမယ်လို့ခန့်မှန်းနေကြပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဘက်ကလည်းတီးထန့်စုံစမ်းစစ်ဆေးနေပါတယ်။အင်ကာနေမှာတော့သမ္မတထရန့်ရဲ့ကိုပိုင်ရှိနေမိုက်ကယ်ကိုဟင်ကအချက်လက်တွေပေးဖို့ပန်ကြားချက်ကိုပယ်ချခဲ့ပါတယ်။စကရက်တွေအကောင့်ခိုင်မာမှုမရှိကျဲပြန့်လွန်းနေပြီးဖြေဆိုနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်စီယုရဲ့အဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့သလားဆိုတာအပါအဝင်တရားစုံစမ်းစစ်ဆေးမှုရဲ့အထူးစုံစမ်းရေးမှုအဖြစ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်းရောဘတ်မူလာကိုတရားရေးဌာနကခန့်အပ်ထားပါတယ်ရှင်။
အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဲ့ပုဂ္ဂိုလ်ရှော့စပိုက်ဆာဟာမနေ့ကသတင်းတောက်တွေမင်းကုန်းနဲ့မင်းနေချင်းမှာပဲသတင်းစာရှင်းလင်းပွဲကနေရုပ်တရက်ထွက်သွားတဲ့အတွက်သမ္မတဒေါ်နယ်ထရန့်အဆိုအရနဲ့သတင်းသမားတွေကြားမပြေမလည်ဖြစ်နေတာတွေကိုထပ်မံမိမောက်ထုတ်ပြသလိုဖြစ်ခဲ့ရပါတယ်။သတင်းတောက်တွေအပြည့်ရှိနေတဲ့သတင်းစာရှင်းလင်းပွဲအတွင်းမိနစ်20လောက်အမေ့အပြည့်ပြီးမှပဲသမ္မတထရန့်ဟာမကြာသေးခင်တုန်းကသူ့ရဲ့ ပြည်ပခီးစဉ်တွေအောင်မြင်မှုတွေကိုအရေးတယူမလို့ပဲသတင်းတူတွေကဒါရေးသားဖော်ပြနေတာတွေကိုစိတ်ပြက်နေပြီလို့အင်ဂျီရောပြောခွင့်ရကသတင်းနောက်တွေကိုပြောခဲ့တာပါ။အမည်မဖော်လိုသူသတင်းရင်းမြစ်တွေကိုကူကားပြီးရေးသားနေတာတွေကိုစိတ်ပြက်နေပြီဖြစ်ကြောင်းပြောဆိုပြီးနောက်မှာတော့အင်ဂျီရောပြောခွင့်ရကသတင်းစာရှင်းလင်းမှုကနေထွက်သွားခဲ့ပါတယ်။အင်ဂျီရောရဲ့ဆက်သွယ်ရေးဌာနညွှန်ကြားမှုမက်တူကေရာဟုကနှုတ်ထွက်ကြောင်းသဘောတွေသတင်းတွေထွက်ပေါ်ခဲ့ပြီးနိုင်ပိုင်းအကြံမှာပဲအခုလိုဖြစ်ဖြစ်နဲ့ကြုံခဲ့ရတာပါ။ညွန်ချိုင်းမှုရာလူကနှုတ်ထွက်သွားတာအင်ဂျီရောပြောခွင့်ရသူစပိုက်ဆာကိုရိုင်းပါဝင်ဝန်ထမ်းတွေအပြောင်းလဲလုပ်မဲ့ပထမခြေလှမ်းတစ်ရပ်ဖြစ်နေလဲအများကမြင်နေပါတယ်။သမ္မတထရမ့်ဟာသူ့ရဲ့ဆွမ်းဆောင်မှုတွေကိုအဓိကသတင်းမီဒီယာကြီးတွေမှာပေါ်ပြမခံရပဲအင်ဂျီရောနဲ့ပတ်သက်နေတဲ့အရှုပ်တော်ပုံတွေကိုသာပေါ်ပြခံနေရတာနဲ့ပတ်သက်လို့မကျေမနပ်ဖြစ်လာနေတယ်လို့လည်းသတင်းတွေကပေါ်ပြနေကြတာပါ။မနေ့ကသတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ဆူရနဲ့ရုရှားတို့ကြားဆက်နွယ်မှုရှိတယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တာတွေအပါအဝင်သတင်းတော်တွေရဲ့ပြည်နယ်နဲ့မေခွန်းတွေနဲ့အင်ဂျီရောပြောခွင့်ရသူရင်ဆိုင်ခဲ့ရတာပါ။သမရရဲ့တမန်လဲဖြစ်အင်ဂျီရောအကြံပေးလဲဖြစ်တဲ့ဂျရက်ကွန်ရှနာလေးဝဲဆက်သွေးလမ်းကြောင်းထားရှိရုရှားနဲ့ဆွေးနွေးခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ပို့သတင်းစာကြီးကဖော်ပြခဲ့တဲ့နဲ့ပတ်သက်လို့မေခွန်းထုတ်ခဲ့တာကိုလည်းအင်ဂျီရောပြောခွင့်ရသူကဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။
ဆီးရီးယားနိုင်ငံက IS Islamic အစွန်းရောက်တွေကိုပစ်မှတ်ထားပြီးမြေထဲပင်လယ်ထဲကနေ cruise missile ဒုံ၄စင်းပစ်ခတ်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ frigate စစ်သင်္ဘောနဲ့ရေငုပ်သင်္ဘောတစ်စင်းကနေပစ်လွတ်လိုက်တဲ့ missile ဒုံတွေဟာပါမာယာမြို့အနီးကိုကျရောက်ခဲ့ပြီး IS အစွန်းရောက်အဖွဲ့ကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Raqqa မြို့ကနေပျောက်ရွှေ့နေရာယူထားတဲ့စစ်သွေးကြွအဖွဲ့ဝင်တွေနဲ့လက်နက်ကြီးတွေကိုထိမှန်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။မီဇိုင်းတုံးနေမပြစ်လွတ်ခင်အမေရိကန်တူရကီနဲ့အစ္စရေးနိုင်ငံတွေကိုအကြောင်းကြားခဲ့ကြောင်းလဲရုရှားကပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုဘယ်တော့မှလုပ်ခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။လွန်ခဲ့တဲ့နှစ်အတွင်းဖာမာယာဒေသမှာတိုက်ခိုက်မှုတွေအများအပြားတွေ့ခဲ့ရပြီး IS တိုက်ခိုက်ရေးသမားတွေနဲ့အစိုးရတပ်ဖွဲ့တွေအပြန်အလှန်ထိန်းချုပ်ခဲ့တဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။လက်တလုံးမှာတော့ Syria တပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားပေမဲ့တိုက်ပွဲတွေလည်းဖြစ်ပွားနေသေးပါ Syria သမ္မတ Bashar al-Assad ကိုထောက်ခံတဲ့ Russia တပ်ဖွဲ့တွေဟာ2015ခုနှစ်နှောင်းပိုင်းကစလို့ Syria ပြည်ပခါမှာပါဝင်လာခဲ့တာဖြစ်ပြီး IS စစ်သွေးကြတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအာယုံဆိုင်ဆောင်ရွက်မှုမရှိဘူးဆိုပြီးတော့လည်းအမေရိကန်နဲ့တခြားနိုင်ငံတွေကဝေဖန်တာခံနေရတာဖြစ်ပါတယ်
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာစစ်စင်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တိုက်ချင်းပြပထိန်တပ်မစ်ဆိုင်းတုံးရန်ကာကွယ်ရေးအစီအစဉ်တရက်ကိုအောင်မြင်မြင်ဆက်တက်နိုင်ခဲ့ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်တိုက်ချင်းပြပထိန်တပ်ဒုံခွင်တုံးကိုထူးထူးခြားခြားဆက်တက်အောင်မြင်ခဲ့ကြောင်းမစ်ဆိုင်းတုံးရန်ကာကွယ်ရေးအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်းဆာရင်းကပြောဆိုလိုက်တာပါဒီကနေ့ကဆက်တက်မှုအတွင်းမှာတော့မစ်ဆိုင်းတုံးနှစ်စင်းကိုတိကျစီပြစ်လုခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာထဲကကျွန်းငယ်တစ်ခုပေါ်ကနေတရုတ်ပြတိုက်ခိုက်တဲ့ပုံစံနဲ့ပြစ်လုလိုက်တဲ့တိုက်ချင်းပြဒုံတစ်စင်းကိုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ဗန်ဒါဘတ်လေတပ်အခြေစိုက်စခန်းကနေကြားဖြတ်ပစ်ခတ်တားဆီးခဲ့တာပါကျွန်းပေါ်ကနေပြစ်လွတ်လိုက်တဲ့ဒုံးကိုလေထဲမှာဂျားပြတ်ဟန်တာဖြစ်စီနိုင်ခဲ့တာဖြစ်ပါတယ်အမေရိကန်လေထက်ထောင်လိုက်အရာရှိဟောင်းလည်းဖြစ်အချက်တဲဖြစ်ရှင်းဆန်ရအကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Citric Lecton ကတော့စမ်းသပ်မှုဟာတန်တမာရေးအရာကြီးမားတဲ့သတင်းစကားပါရရောက်တယ်လို့နေပညာပိုင်းအရာပြစ်မှတ်ကိုမရောက်ခင်မှာတိုက်ချင်းပြဒုံးတစ်ချို့ကိုလေထဲမှာဂျားပြတ်ဟန်တာချိန်မုံနိုင်စွမ်းရှိတယ်ဆိုတာကိုပြသရောက်တဲ့အကြောင်း VOE ကိုပြောပါတယ်ဒုံးဝင်ဒုံးစနစ်မှာအရင်ကပြဿနာတွေပေါ်ခဲ့ဖို့ပြီးထိရောက်နိုင်စွမ်းကလည်း50ကနေ55ရာခိုင်နှုန်းလောက်သာရှိခဲ့ဘူးတဲ့အကြောင်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားကတာတိုပြစ်ပထင်းတက်ဒုံးတစ်စင်းကိုအောင်မြင်မြင်ပြစ်လို့စမ်းသပ်နိုင်ခဲ့တဲ့အကြောင်းတင်းလာနေမှာပြောဆိုခဲ့ပြီးနောက်တစ်ရက်မှာပဲအမေရိကန်ကလည်းစမ်းသပ်မှုတွေကိုလှုံ့ဆော်ခဲ့တာပါ
မြောက်ကိုရီးယားရဲ့ပထင်းတက်ဒုံးကြီးနဲ့နျူကလ িয়ার စီစဉ်တွေကိုဟန်တားနိုင်ရင်အင်အားပြတဲ့အနေနဲ့အမေရိကန်ဘက်ကတတိယမြောက်လင်းတင်တင်မော်တစ်စင်းပစိဖိတ်သမုဒ္ဒရာအနောက်ပိုင်းကိုဆစ်လွတ်တဲ့ဆိုတဲ့သတင်းတွေကိုအမေရိကန်စစ်ဌာနချုပ်ဘက်ကညင်းဆိုပါတယ်ကမ္ဘာအကြီးဆုံးစစ်သင်္ဘောတစ်စင်းဖြစ်တဲ့ USS Nimitz ကမြောက်ကိုရီးယားကိုသတင်းစကားပါတဲ့အနေနဲ့ Pacific သမုဒ္ဒရာအနောက်ပိုင်းကိုဆစ်လွတ်ထားတဲ့ American လေယာဉ်တင်သင်္ဘောကြီးနှစ်စင်းဖြစ်တဲ့ USS Carbenson နဲ့ USS Ronald Reagan တို့နဲ့ပူးပေါင်းမယ်လို့သတင်းရှင်းမြစ်တွေက VOA နဲ့ဂျပန်သတင်းဌာန Asahi Shimbun တို့ကိုပြီးခဲ့တဲ့စနေနေ့ကပြောဆိုခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ကာကွယ်ဝင်ကြီးဌာနကမနေ့အင်္ဂါနေ့မှာဒီအချက်ကိုညှင်းပါတယ် USS Nimitz ဟာပုံမှန်အစီအစဉ်သားဖြစ်တယ်လို့ပြောဆိုပါတယ် အမေရိကန်ရစ်တပ်ရဲ့လင်းတင်တင်မောတွေအုပ်စုကိုပစိဖိတ်အနောက်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာထဲမှာပုံမှန်ချထားလို့ရှိပြီးလင်းတင်တင်မော၃ဆင့်တို့ရဲ့လှုပ်ရှားမှုတွေကမူလစီစဉ်ထားတဲ့အတိုင်းသာဆောင်ရွက်နေတာဖြစ်တယ်လို့အမေရိကန်ပစိဖိတ်စစ်ဆန်ရေးယုံကရစ်တပ်ဒုတိယတပ်မှူးမတ်နိုက်ကပြောပါတယ် USS Nimitz ကိုတော့လာမယ့်ကြာသပတေးနေ့ကစလို့တက်ချထားမှာဖြစ်ပါတယ်ရှင
်မုတ်တုံရာသီမိုးကြောင့်ရေကြီးမြပြုံမှုတွေကျုံရရကတည်ဆုံးသူရေတွက်ဟာအနည်းဆုံး200နှစ်ယောက်ထိရှိခဲ့တဲ့အကြောင်းသတိလင်္ကာနိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်လူပေါင်း96ဟာလည်းပျောက်ဆုံးနေဆဲဖြစ်ပြီး 8,000 နီးပါးဟာလည်းယာယီကိုလိုနီနေရာတွေမှာနေထိုင်နေကြရကြောင်းသတိလင်္ကာနိုင်ငံကကပ်ဘေးတံစီမံခန့်ခွဲရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားတာပါပြီးခဲ့တဲ့သတင်းပတ်ကစလို့မိုးတိထံရွာသွန်းမှုတွေကြောင့်ရေကြီးမြေပြုံမှုတွေဖြစ်ပေါ်ရကရာချီးတဲ့အဆောက်အဦတွေနေရင်တွေပျက်စီးခဲ့တယ်လို့လမ်းတွေဆက်ကင်းနေလဲရှုံ့နှံတွေဖုံးလန်းခဲ့ပါတယ်ရေဘေးတံခံခဲ့ရသူစုစုပေါင်းကတော့လူပေါင်း 6,300 ထိရှိခဲ့တာပါတရီလင်ကကြီးရီတပ်ဖွဲ့တွေကတော့ကပ်ဘေးတင့်သူတွေကိုအကူအညီပေးရဖို့အနေနဲ့ရင်ဆိုင်နေရသူတွေကိုကယ်ဆယ်ဖို့ကူညီနေပါတယ်ကုလသမဂ္ဂအမေရိကန်ဩစတြေးလျတရုတ်အိန္ဒိယဂျပန်ပါကစ္စတန်စတဲ့နိုင်ငံတွေကလည်းတရီလင်ကနိုင်ငံကရေဘေးတံတွန်းသူတွေကိုအကူအညီပေးဖို့ကတိပြုထားကြပါတယ်
။အင်ဒိုနီးရှားနိုင်ငံမှာလိင်တူစုံမဲ့သူဂေးတွေရဲ့အခွင့်အရေးတွေကိုပေါ်ပေါ်ထင်ထင်ဖြိုခွဲမှုတွေဇက်တိုက်ဖြစ်လာတဲ့အတွက်လိင်တူစုံမဲ့သူ LGBT ရဲ့တိုင်ဝမ်ကြားစိုးရိမ်ပွဲရာဖြစ်လာနေပါတယ်။ဒီလအတွင်းမှာပဲရေချိုးခန်းတွေလိင်ဖြောပြေးရေးပါတီပွဲတွေကိုအကြီးအကျယ်ဝင်ရောက်ဆင်းရဲမှုတွေရှိခဲ့တဲ့အထက်အမျိုးသား140ယောက်အဖမ်းခံခဲ့ရတဲ့ဂျကာတာမြို့တော်ကဆင်းရဲမှုလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အချေးပြည်နယ်မှာလိင်တူဆက်ဆံတဲ့အမျိုးသားနှုတ်ကိုလူရှိသူရှိချိန်တန်အပြစ်ပေးခဲ့တာဟာဆိုရင်လေလိင်တူဆက်ဆံမှုကိုပိတ်ပင်တဲ့2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ရှရီယာဥပဒေပြဋ္ဌာန်းချက်ကိုပထမဆုံးကျင့်သုံးခဲ့တာလည်းဖြစ်ပါတယ်ရှင
်ကိုအောင်လည်းဦးနဲ့မတ်တငီထက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတော့တင်းမာမှုတွေတိုးနေတဲ့အချိန်မှာပဲအမေရိကန်ဘက်ကဒွန်ခွင်းထုံလက်နက်ကိုစမ်းသပ်လိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြောက်ကိုရီးယားနိုင်ငံကနောက်ဆုံးမစ်ဆိုင်ဒုံးလက်နက်စမ်းသပ်ပြစ်လုပ်ပြီးရပ်တော်ကြမှာပဲအမေရိကန်ပြည်အောင်စုကတိုက်ချင်းပစ်ပယ်ထိန်တက်မစ်ဆိုင်ဒုံးလက်နက်အသွင်ဆောင်တဲ့တိုက်ခိုက်မှုပါဝင်တဲ့ဒုံးခွင်းထုံးလက်နက်ကိုအောင်မြင်စွာစမ်းသပ်ပြစ်လုပ်နိုင်ခဲ့ပါတယ်။ဒီစမ်းသပ်မှုဟာအမေရိကန်ကာကွယ်ရေးအတွက်အရေးပါတဲ့သမိုင်းမှတ်တမ်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ VOA သတင်းတောက်ယေဆုစမန်အိုနီရဲ့သတင်းဆောင်မကိုဒေါ်ခင်ဆိုးဝင်းကပြောပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။ဒီလိုဒုံးခွင်းထုံးလက်နက်မျိုးစမ်းသပ်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုနျူကလ িয়ার ကြည်ဘူးတက်မစ်ဆိုင်ဒုံးလက်နဲ့တိုက်ခိုက်တဲ့အသွင်သဏ္ဍာန်လုပ်ပြီးတော့ဒီကာကွယ်ရေးစစ်ရေးလေ့ကျင့်မှုကိုပြုလုပ်ခဲ့တာပါအမေရိကန်ပိုင်နဲ့ Marshals ကျွန်းပေါ်ကနေအမေရိကန်စစ်တပ်ကတိုက်ချင်းပစ်ပယ်ထိန်တက်ဒုံးကြီးအသွင်ဆောင်ကိုပြစ်လွတ်လိုက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့လေတပ်စခန်းကနေဒုံးခွင်းဒုံးကြီးကိုပြစ်လွတ်ခဲ့တာဖြစ်ပါတယ်ပြစ်မှတ်ကတော့အသွင်ဆောင်တိုက်ချင်းပြစ်ပယ်ထိန်တက်ဒုံးကိုပစိဖိတ်သမုဒ္ဒရာထဲပြက်ကျသွားအောင်ပြစ်ချဖို့ပဲဖြစ်ပါတယ်ဒီစမ်းသပ်မှုကအောင်မြင်ပါတယ်ဒုတိယပြစ်လွတ်လိုက်တဲ့ဒုံးခွင်းဒုံးကြီးကပထမပြစ်လွတ်လိုက်တဲ့အသွင်ဆောင်တိုက်ချင်းပြစ်ဒုံးလက်နက်ကိုသမုဒ္ဒရာရဲ့ဝေဟင်မှာထိအောင်တိုက်ခိုက်ပြီးဖျက်ဆီးနိုင်ခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးနေတဲ့အချိန်မှာအမေရိကန်ကအခုလိုဒုံးခွင်းဒုံးလက်နက်ကိုစမ်းသပ်လိုက်တာဖြစ်ပါတယ်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်အများစုကပြစ်တင်ရှုံချနေတဲ့ကြားကပဲပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြောက်ကိုရီးယားကမစ်ဆိုင်ဒုံးလက်နဲ့စမ်းသပ်တာတွေကိုခက်စိတ်စိတ်လုပ်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကအခုလိုပြောဆိုလိုက်ပါတယ
်။ Nothing is changing
North Korea. မြောက်ကိုရီးယားရဲ့လုပ်ရက်တွေကိုဘယ်ယာကမှပြောင်းလဲအောင်မလုပ်နိုင်ပါဘူး။ဒီတော့ကျမတို့တွေပြန်လဲစုစည်းကြပြီးတကယ်လို့ဒီလိုမျိုးသာတရက်ချားတစ်ခါဖြစ်နေရင်တော့ဘယ်လိုလုပ်ကြမလဲလို့ပြောနေကြရတာပါပဲ။
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားအပေါ်နောက်ထပ်အရေးယူနိုင်မှုအတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနဲ့နှိစက်ဆုံးမဟာမိတ်တရုတ်နိုင်ငံတို့ကဆွေးနွေးညှိနှိုင်းနေကြပါတယ်လို့တန်မတ်ကြီးနီကီဟေလီကပြောဆိုလိုက်ပါတယ
် At what point do we do the resolution?
ဘယ်ချိန်မှာကျမတို့ဆုံးဖြတ်ချက်ချကြမလဲဆိုတာမျိုးကိုအခုကျမတို့ဆွေးနွေးနေကြတာပါဘယ်လိုစမ်းသပ်တဲ့ပုံစံမျိုးကိုဆိုလိုတာလဲစသဖြင့်ပေါ့လေဟုတ်ပါပြီအခုဆုံးဖြတ်ချက်ချဖို့အချိန်ကျပြီလားဒါမှမဟုတ်ကျမတို့ရှေ့ဘာဆက်လုပ်ကြမလဲအခုတော့ကျမတို့ဂျာရီကိုစူးစမ်းပြီးညှိနှိုင်းနေကြတဲ့အခြေအနေပါပဲ
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကနျူကလ িয়ার ဒုံးလက်နက်တွေစမ်းသပ်မှုကိုရပ်တန်းကရပ်အောင်သူတို့ရဲ့အတွင်းသည့်ကွန်ရက်တွေကိုအသုံးချပြီးစူးစမ်းနေတယ်လို့သမ္မတထရမ့်အစိုးရကတော့ယုံကြည်နေတဲ့အကြောင်းတန်မတ်ကြီးနီကီဟေးလီကပြောဆိုလိုက်ပါတယ်ရှင
်ဒေါကင်ဆိုဝင်းတင်ဆက်ပေးထားတာဖြစ်ပါတယ်တစ်ဆက်ထဲမှာပဲအမေရိကန်သမ္မတအင်ဗျူရိုနဲ့သတင်းမီဒီယာတွေကြားဆက်ဆံရေးတင်မာလာမှုကိုလည်းတင်ဆက်ပေးကြပါတယ် တရတ်ဒေါ်နယ်ထရမ့်ရဲ့ပြပခီးစဉ်အပြီးရပိုင်းတွင်မှာပဲတရတ်အင်ပီရိုနဲ့သတင်းမီဒီယာတွေကြားဆက်ဆက်ရေးအဆင်မပြေဖြစ်နေတာတွေကိုမနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာအပြေအဝါတွေ့လာရပါတယ်။ဝေဖန်ထိုးနှက်တာတွေခံရတဲ့အင်ပီရိုပြောရေးဆိုခွင့်ရှိသူရှွန်စပိုက်ဆာကတရတ်ထရမ့်ရဲ့ပြပခီးစဉ်အကြောင်းသတင်းစာရှင်းလင်းပွဲကိုမနေ့ကရုတ်တရက်ဆုံးသက်ပြီးတော့တရတ်အပေါ်သတင်းမီဒီယာတွေရဲ့ရေးသားနေပုံတွေမှားနေတယ်လို့ဖြစ်တင်သွားပါတယ်။တရတ်အင်ပီရိုမှာဆက်သွယ်ရေးအရာရှိတွေပြောရေးဆိုခွင့်ရှိသူတွေအကြားတာဝန်အပြောင်းအလဲတွေဖြစ်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အကြောင်း VOA သတင်းတောက် Bill Gallo ပေးပို့တဲ့သတင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါလိမ့်မယ်
။တပရတ်ဒေါ်နယ်ထရမ့်ရဲ့ပြည်ပခီးကိုအောင်မြင်တဲ့ခီးစဉ်တစ်ခုအဖြစ်အင်ပီရိုကရှုမြင်ထားချိန်မှာပဲပြည်တွင်းမှာတော့ပြဿနာတွေရှိနေတဲ့ဆိုတာကိုမနေ့ကသတင်းစာရှင်းလင်းပွဲကသတိပေးလိုက်တယ်လို့ဖြစ်နေပါပဲ။ဒေါ်နယ်ထရမ့်တပရတ်အဖြစ်တာဝန်မယူခင်သူ့ရဲ့သမဲဂျယ်ရက်စ်ကူရှနာကရုရှားနဲ့ရှိုးဝဲဆက်သွယ်မှုစူးစမ်းခဲ့တဲ့ဆိုတာနဲ့ပတ်သက်ပြီးမေးခွန်းတွေကိုသမ္မတအင်ပီရိုကရှောင်းလွဲကိုစူးစမ်းနေပါလေ။အင်ပီရိုပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဆာကဒီသတင်းကိုညင်းလဲမညင်းသလိုဝန်ခံပြောဆိုခဲ့တာမျိုးလည်းမရှိပါဘူး။သတင်းကယုံကြည်စိတ်ချလို့မရတဲ့သတင်းဆိုပြီးတော့သာတုံ့ပြန်ပြောဆိုခဲ့တာပါ
။ What your question assumes is a lot of facts that are not substantial.
ခင်ဗျားမေးတဲ့မေးခွန်းကအခြေအမြစ်ဘာမှမရှိတဲ့သတင်းတွေနဲ့ခန့်မှန်းတာမျိုးဖြစ်နေပါတယ်။ဘသူဘယ်ဝါလို့မဖော်တဲ့သတင်းအရင်းမြစ်ကိုအခြေခံပြီးပေါက်ကြားလာတဲ့သတင်းတွေပဲဖြစ်နေပါတယ်။
သမတ်ဖြစ်သူကရှနာရုရှားနဲ့ဆက်သွယ်ရေးလိုင်းဖွင့်မှုကြိုးစားခဲ့တဲ့ဆိုတဲ့သတင်းကသမ္မတဒေါ်နယ်ထရမ့်ပြည်ပခီးထွက်နေတုန်းပေါ်ထွက်လာခဲ့တာပါခီးစဉ်တွင်မှနေတို့မှမိတ်ဖွဲ့ဝင်တွေကသူတို့ဘက်ကထည့်ဝင်ရမယ့်ကာကွယ်ရေးသုံးစိတ်ကိုမထည့်တဲ့အတွက်ဘာလို့ရမယ်ဆိုပြီးသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့ပါတယ်ဥရောပခေါင်းဆောင်တွေကတော့သမ္မတထရမ့်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးစိုးရိမ်နေအကြောင်းတုံ့ပြန်ပြောဆိုကြပါတယ်ဂျာမနီဝန်ကြီးချုပ်အန်ဂလာမက်ကဲကတခြားသူတို့အပေါ်မှာပြည်ဝမိကိုအထားရတဲ့အချိန်ဒီဘလိုဟဲဖြစ်ဖြစ်ကြော်လွန်သွားခဲ့ပြီဆိုပြီးဒီသတင်းပတ်ထဲမှာပြောဆိုနေတာပါဒီပြောဆိုချက်ကဂျာမနီအနေနဲ့အမေရိကန်ပြည်ထောင်စုကိုမာမိတ်အဖြစ်ဆက်ပြီးတော့မယုံတော့ဘူးဆိုတာတက်သည့်ပြနေတယ်လို့တချို့ကမြင်ပါတယ်ဒါပေမဲ့လည်းအင်ပြီတော်ပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဆာကဒါကအောင်မြင်မှုလို့အဓိပ္ပာယ်ဖွင့်နေပါတယ
် That's great That's what the president called
ဒါကတိတ်ကိုကောင်းတဲ့ကိစ္စပါဒမနာထရမ့်ကလည်းဒါကိုတောင်းဆိုတာပါသူကဝင်ကိုမျှပြီးခံကြဖို့ထပ်ပြီးပြောခဲ့တာပါ
အင်ပီရိုတွင်မှတာဝန်ကြီးကျယ်ပြောင်းလဲတာတွေပေါ်လာပြီးရှောင်းစပိုက်ဆာနဲ့တခြားဆက်သွယ်ရေးအရာရှိပြောရေးဆိုခွင့်ရှိသူတွေဘေးရောက်သွားမယ်ဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းခဲ့ကြပါသေးတယ်။ထပ်ပြီးတော့ပြောင်းလဲတွေရှိနေသလားကင်မရာအင်တာဗျူးတွေနေသွားပြီးသမ္မတကိုယ်တိုင်ပဲထွက်ပြီးပြောတာမျိုးတွေဖြစ်လာတော့မလားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့လည်းရှောင်းစပိုက်ဆာကအဆုံးမှာတော့သမ္မတကပဲအကောင်းဆုံးသတင်းစကားပါနိုင်တဲ့သူသူကဒါကိုမျက်တစိတက်တည်ပြနေတာပါလို့ပြန်ဖြေသွားပါတယ်သတင်းဌာနတွေနဲ့အင်ပီရိုပြောရေးဆိုခွင့်ရှိသူရှောင်းစပိုက်ဆာကြားဆက်ဆံရေးအဆင်မပြေဖြစ်နေတာကိုအင်ကာနေသတင်းသားရှင်းလင်းပွဲကတက်တည်ပြလိုက်တယ်လို့ဖြစ်သွားပါတယ်။သတင်းသားရှင်းလင်းပွဲမိနစ်20လောက်ပဲကြာပြီးအခန်းထဲကမထွက်ခင်သမ္မတထရမ့်နဲ့ပတ်သက်လို့သတင်းတွေမှာဖော်ပြနေတာတွေမှားနေတယ်ဆိုပြီးသူကအခုလိုဝေဖန်ပါတယ်
။ The reason that the president is frustrated is because
သမ္မတဘက်ကအလိုမကျဖြစ်ရတဲ့အကြောင်းကသတင်းတင်ဆက်တဲ့အခါမှာအမှားတွေတစ်လျှောက်လုံးတွေ့နေရလို့ပါ။အမီမဖော်လို့တဲ့သတင်းရက်ွက်တွေကိုကိုးကားပြီးအမှန်တကယ်အဆုံးအတမှာဖြစ်မလာတဲ့ကိစ္စတွေကိုဖြစ်နေပါပြီဆိုတာမျိုးအကြိမ်ကြိမ်ရေးသားနေကြတာပါဒါကပြဿနာရှိနေပါတယ
်သတင်းတော်တွေရဲ့အမေကိုရှောင်းစပယ်ဆာကဆက်မဖြေတော့ပါဘူးဒါကအင်ပြီတော်ဆက်သွယ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောဆိုချက်တွေအပေါ်မှာအကြီးအကျယ်ဝေဖန်တာတွေထပ်ထွက်လာဦးမယ်လက္ခဏာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးကတင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမ်းမစီမံကိန်းအကြောင်းကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံကဗဟိုအာရှဒေသနောက်တခြားကမ္ဘာဒေသကြီးတွေနဲ့ချိတ်ဆက်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့ခေတ်သစ်ပိုလမ်းမကြီးစီမံကိန်းနဲ့ကမ္ဘာတဝန်းစီးပွားရေးဦးဆောင်လှုပ်ရှားမှုတစ်ခုကိုမကြာသေးခင်ကစတင်ခဲ့ပါတယ် OBOR လို့ခေါ်တဲ့ခေတ်သစ်ပိုလမ်းမကြီးစီမံကိန်းဖြစ်မြောက်ရေးဦးဆောင်လှုပ်ရှားမှုကနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်နိုင်ရေးဖြစ်တယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောပါတယ်ဒါပေမဲ့တရုတ်ဘက်ကပြောဆိုထားသလောက်တော့တကယ်တမ်းလက်တွေ့ပွင့်လင်းမှုမရှိတဲ့အပေါ်မှာတော့အမေရိကန်အရာရှိဟောင်းတွေနဲ့စီးပွားရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်နေကြပါတယ်။ VOA သတင်းတောက် Natalie Liu ရဲ့သတင်းလွှာကိုမှတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်
။တရုတ်ရဲ့အစီအစဉ်ကအာရှအာဖရိကနဲ့ဥရောပတလွှာမှာစိတ်ကန်းတွေယထာလန်းတွေလမ်းမကြီးတွေနဲ့တခြားအခြေခံအဆောက်အအုံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ဘီဂျင်းမြို့တော်မှာမကြာခင်ကကျင်းပခဲ့တဲ့ညီလာခံမှာတော့ကမ္ဘာတလွှာစီးပွားရေးရည်ဝင်းကြီးတစ်ခုပေါ်ပေါက်လာရေးဆောင်ရွက်မှုတွေမှာပါဝင်ပတ်သက်တဲ့နိုင်ငံတွေကုမ္ပဏီတွေနှစ်ဦးနှစ်ဖက်အကျိုးရှိစေမှာဖြစ်တယ်လို့တရုတ်သမ္မတရှီကပြောပါတယ်။ဒါပေမဲ့တချို့ကတော့တရုတ်ရဲ့တကယ့်ရည်ရွယ်ချက်ကဘာလဲဆိုတာကိုမေးခွန်းထုတ်ပါတယ်။အမေရိကန်စိုးရရဲ့ကုန်သွယ်ရေးကိုယ်စားလှယ်တော်ဟောင်းရှာလင်းဘာရှက်စကီကတော့အခုလိုပြောပါတယ်
။ China that has stopped the process of economic reform and opening.
ဒီဘက်ကစီးပွားရေးကိုဖွင့်လှစ်တဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုရပ်ပစ်လိုက်ပြီးတော့ဒီစာတစ်ဖက်သက်အကျိုးမြတ်ရှိစေမယ်စီးပွားရေးအမြတ်ထုတ်တဲ့ဝါဒကအကြီးထွားလာပြီးအမေရိကန်နဲ့နိုင်ငံတကာကုမ္ပဏီတွေကိုခွဲခြားဆက်ဆံတဲ့နည်းလမ်းအများအပြားကိုကျင့်သုံးလာပါတယ်
တရုတ်ရဲ့လက်ရှိစီးပွားရေးလောက်ရခံရအခြေအနေကြောင့်ရင်းနှီးမြှုပ်နှံမှုဆန်ရထိတ်တန်းနိုင်ငံတစ်ခုအဖြစ်မသတ်မှတ်တော့တဲ့နိုင်ငံခြားကုမ္ပဏီအရေးအတွက်ကတိုးလာနေပါတယ်တရုတ်နိုင်ငံကအမေရိကန်ကုန်သည်ကြီးများအသင်းရဲ့မကြသေးခင်ကစစ်တမ်းတစ်ခုမှာဒီအချက်ကိုတွေ့ခဲ့တာပါအမေရိကန်ကုန်သည်ကြီးများအသင်းအကြီးအကဲဝီလျံဇာရစ်ကအခုလိုပြောပါတယ
် Some companies are looking back to North America where especially energy costs
တချို့ကုမ္ပဏီတွေကအာရှရှေ့တောင်အာရှတို့မှာလုတ်ကွက်ရှာနေကြပြီးတော့တချို့ကတော့စွန့်ဈေးနှုန်းပိုပြီးတက်တာတဲ့မြောက်အမေရိကဘက်ကိုပြန်ကြည့်နေကြပါတယ်သူတို့ထုတ်ကုန်တွေအတွက်လုံသမားအရေးကတိတ်ပြီးအရေးမပါတော့ပဲတရားဥပဒေစိုးမိုးရေးနဲ့ပွင့်လင်းမြင်သာမှုရှိရေးကပိုပြီးအရေးပါလာပုံရပါတယ
်တရုတ်အနေနဲ့တချင်းကမှီခိုခဲ့ရတယ်လို့မျိုးနိုင်ငံခြားအရင်းနှီးတွေနဲ့ဤပညာတွေအပေါ်မှီခိုစရာမလိုတော့တဲ့အချက်ကိုတချို့ကထောက်ပြပြီးဒါကြောင့်လဲကုမ္ပဏီတွေနိုင်ငံတွင်းကရုပ်သိမ်းသွားမဲ့အပေါ်စိုးရိမ်စိတ်ကင်းမဲ့နေတာလို့ထောက်ပြပါတယ်။ဒါပေမဲ့လဲတရုတ်ရဲ့အင်မတန်မှတင်းကျပ်တဲ့မူဝါဒတွေကြောင့်ရင်းနှီးမြှုပ်နှံမှုတွေကြာဆင်းလာတဲ့အခြေအနေနဲ့ကြုံတွေ့နေရစေလို့သုံးသပ်သူတချို့ကဆိုပါတယ်။ Peterson Institute ကနိုင်ငံတကာစီးပွားရေးပညာရှင် Ted Moran ကတော့အခုလိုပြောပါတယ်
။ China is already a such a huge presence on the world economic stage so I'm not predicting
တရုတ်ကလက်ရှိကမ္ဘာစီးပွားရေးဇက်ကူမှာနေရာကြီးကြီးယူထားပြီးဖြစ်ပါတယ်ဒါကြောင့်ဒုက္ခတွေပဲအခြေအနေမျိုးရှိလာမယ်လို့ကျွန်တော်မခံမမအောင်ဖွံ့ဖြိုးမှုပုံပြီးတော့နေကွေးလာပြီးတော့လာမယ့်ဆယ်နှစ်အတွင်းခိုင်မာတဲ့ဖွံ့ဖြိုးတိုးတက်မှုမရှိနိုင်ဘူးဆိုတာတော့ပဲကျွန်တော်ကတော့ယူဆပါတယ
်တရုတ်ရဲ့ခေတ်သစ်ပိုလန်မာကြီးဆန်ရညီလာခံမှာတော့အားလုံးပါဝင်ရေးဆိုတဲ့အယူအဆကိုတရုတ်သမ္မတရှီကဦးစားပေးပြောဆိုခဲ့ပေမဲ့အမေရိကန်ကုမ္ပဏီတချို့တို့ကတော့တကယ်အရှိအခြေအနေထက်ပိုပြီးဟန်ပြတဲ့သဘောဖြစ်နိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်
။မန်တင်ကြီးထိုက်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တက်မတော်တက်စခန်းတစ်ခုကိုရုပ်သိမ်းပေးတောင်းဆိုချက်ကို KNU ကထောက်ခံကြောင်းပြောဆိုညှိနှိုင်းတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ကရင်ပြည်နယ်တန်လွင်မြကျောတခြားဖားပုံခရိုင်အတွင်းမှာရှိတဲ့မြမတက်မတော်တက်စခန်း18ခုကိုရုပ်သိမ်းပေးဖို့ဒေသခံကြေးရွာသားတွေရဲ့တောင်းဆိုမှုကိုကရင်အမျိုးသားအစည်းအရုံး KNU ဖားပုံခရိုင်ကနေထောက်ခံပြီးတော့ဒီကိစ္စအတွက်မြမဆွေရနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့လည်း KNU ခရိုင်တာဝန်ရှိသူကပြောပါတယ်။လက်ရှိဖလားခိုဒေသနဲ့အီတူတဒုက္ခသည်စခန်းနေသူတွေကတက်မတော်စခန်းရှိနေလို့သွားရေးလာရေးမှာကြောက်ရွံ့မှုတွေရှိနေပြီးတော့နေမြုပ်မိုင်းအန်ဒီရီတွေကိုလည်းစိုးရိမ်နေပြီးတော့အခက်အခဲမျိုးစုံရှိနေတယ်လို့စကန်တာဝန်ရှိသူတွေကပြောပါရယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုဝင်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ဖားပုံခရိုင်တွင်မြမတမတော်ထိုင်းစကန်တွေကိုရုပ်သိမ်းပေးဖို့ဖလာကိုဒေသနဲ့ဤသူတဒုက္ခသည်စကန်နေသူတွေရဲ့ဆန္ဒဖော်ထုတ်တောင်းဆိုမှုပေါ်မှာ KNU ကကရင်မျိုးရစီယုံဖားပုံခရိုင်ကနေထောက်ခံကြောင်းဖားပုံခရိုင်တွင်ရင်မှုပတူစောသေးတယ်ကအခုလိုပြောပါရယ်။
ဤသူသာအဒီဗီကေဘလေသူတို့တောင်းဆိုတာကအဲတန်လွေညကန်ဖူးအပါဝေကျွန်တော်တို့တွေ့ရမှရှိတဲ့စကားပေါင်းဆန်ခုခုပါလေရုပ်သေးသေးဖို့သူတို့တောင်းဆိုတဲ့ဟာဒီစစ်တော်တယ်လို့ကျွန်တော်တို့အဲသောက်ခံလိုက်ပါတယ်သူတို့တောင်းဆိုတဲ့အချက်လေးတွေကိုကျွန်တော်တို့အထက်ကောင်းသောဒီကတိပေးပြီးတော့ဒီအရေးတွေကိုဆက်လက်ပြီးတော့အရေးယူပေးဖို့ဆောင်ရွက်ပေးဖို့တာဝန်ခံပေးဖို့အဲကျွန်တော်တို့မြန်မာအစိုးရနဲ့သလောကောင်းအဲတမ်ဘရောနဲ့သလောကောင်းသွားတွေ့တဲ့အခါဒီကျဲလေးတွေကိုတင်ပြပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိပါတယ်နော
်ဒေရခန်လေးရဲ့တောင်းဆိုချက်ကိုအတိအမှတ်ပြုပြီး KNU ပို့ဟိုကိုတင်ပြသွားပြီးတော့မြန်မာအစိုးရနဲ့ဆက်လက်ညှိနှိုင်းသွားမယ်လို့သူကပြောပါတယ်ဖားပုံခရိုင်တွင်းမှာမြန်မာတပ်မတော်စစ်စခန်း18ခုကိုရုပ်သိမ်းပေးဖို့မေလ24ရက်နေ့ကဖလာကိုတီရနဲ့ဤသူတဒုက္ခသည်စခန်းနေသူတွေကနေဇန္နဘောထုတ်တောင်းဆိုခဲ့တာပါအခုလိုစကန်းရုပ်သိမ်းပေးဖို့တောင်းဆိုရတဲ့အကြောင်းရင်းကိုတော့ဤတူတဒုက္ခသည်စကန်းတာဝန်ခံစောပူလူကအခုလိုပြောပါတယ
်ကျွန်တော်တို့ပါတယ်ဆွာလာလှုပ်ရှားကြင်စားလှုပ်လှုပ်လှလှဖို့အဲ့ဒါပါဖြစ်လဲဆိုတော့ကျွန်တော်တို့ဒီစစ်ပြေတခါတည်းဖြစ်တာဒီတိုက်ပွဲကြောင့်တော့အဲ့လိုဖြစ်ကြောတချို့ပြည်သူလူတွေကကြောက်လာပြီးတော့ညာရေးပြောက်ရတာသူတို့အမိုက်ကျောက်စီအမြဲရှိတာပေါ့လိုခဲ့တဲ့နေ့ရသူတို့ခံစားရတာအချို့လူတွေဟိုသာအချက်ဖဲ့တွေပါတွေ့ကြတော့သူတို့အဲ့ဒါကြောက်ပြီးတော့ကျွန်တော်တို့အဲ့ဒါကြည့်ပြတာပါ
ဖားပုံခရိုင်တွင်းမှာ KNU နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးသိမ်းမှခဲ့မှုကြောင့်1998ခုနှစ်ကစပြီးတော့ဖလာခူရေမူပလောကျော်မူပလောထခုစတဲ့ကြေးရွာဆက်နေရွာကရွာသားတွေဤတူတဒုက္ခသည်စခန်းမှာစစ်ပေးသိမ်းရှောင်နေခဲ့ရတာပါလက်ရှိဤတူတဒုက္ခသည်စခန်းတွင်းမှာစန္ဒရိခါပြတ်လတ်တော့မဲ့အခြေအနေရှိနေပြီးနေရရင်းကိုပြန်ဖို့လက်ခက်ခဲရှိနေစေလို့တင်းအုပ်စရာပေါ်လေခါလီလာကခုလိုပြောပါတယ်
အ
အခုအီတူထာမနေတာတော့စိတ်မကြတော့ကိုလာပဲဆိုလို့ရှိတော့ TVB ကရစ်ခါတွေဖြတ်ရမယ်ဆရာနဲ့တွေ့ကြပြည်သူလူတို့ကလည်းဒုက္ခရောက်မှာတော့ဖိတ်ချတယ်သူတို့ခေါင်းဆောင်တွေကလည်းဟိုစားတရားဝင်လာပြီးတော့စီစီဆွေးနွေးရလည်းမရှိတော့ဘူးကိုရကိုရအေးစစ်ပြဖို့နေထိုင်ဖို့တော့အခုလက်ရှိပုံစံကြီးကတော့မဖိတ်ချမကြည့်ရဘဲနဲ့မပြရသေးတာတချို့မင်းလည်းဆွေးရတယ်စစ်သားကလည်းကိုရလှုပ်ရှားခဲ့စားနေတက်တဲ့တွေပဲခါထောင်ပြီးတော့ဘယ်သူမှမပြရသေးတော့ပြောမယ်ဆိုရင်အဲ့ဒါတော်တော်လေးကိုဒုက္ခရောက်နေသဘောပါပဲ
ဖလာခုဒေသနဲ့ဤသူတဒေသတွေမှာအရင်ကစစ်ရေးပဋိပက္ခကာလတွင်လက်နက်ကန်ဖွဲ့တွေထောင်ထားတဲ့မိုင်းတွေဟာဒေသခံတွေရဲ့သွလာရေးနဲ့အလွတ်လွတ်ကန်ရေးမှာအန္တရာယ်ပြုချင်းချောက်နေပါတယ်။ကရင်ပြည်နယ်သွင်းမိုင်းရှင်းလင်းရေးနဲ့ပတ်သက်လို့2019-2018ပန္နာနှစ်တွင်ဦးစားပေးနေရာဖြစ်ရှင်းလင်းဖို့ပြည်နယ်စိုးရွားကနေဆောင်ရွက်သွားမယ်လို့ပြောဆိုနေပေမဲ့လည်းအကောင့်ထဲမဖော်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။လက်ရှိဤသူတဒုက္ခသည်စခန်းသွင်းမှာစစ်ရှောင်ဥယျာဉ်3000နီးပါးရှိနေပြီးမတည်ငြိမ်သေးတဲ့နိုင်ငံရေးခြေအနေကြောင့်နေရာရင်းကိုပြန်ဖို့မဖြစ်နိုင်သေးဘူးလို့စခန်းကော်မတီတွေကပြောပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာပြည်ထောင်စုအစ်စ်အပြည့်ရဆဲခဲ့ပြီး NCA ပြည့်ရစာချုပ်လက်မှတ်ရေးသူပြီးနောက်ပိုင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့အစိုးရတမတော်တပ်စခန်းထားရှိတာဟာဒေသခံတွေရဲ့လုံခြုံမှုကိုချင်းချောင်းနေတယ်လို့သွားလာရေးမှာဟန်တန်းဖြစ်နေတယ်လို့ဒေသခံတွေကဆိုပါတယ်။ပြီးခဲ့တဲ့မေလ15ရက်နေ့နဲ့24ရက်နေ့တုန်းကဖာပုံခရိုင်ဒေသခံတထောင်နဲ့ IDP ပြည်သွင်းပုံဆောင်ဒုက္ခသည်3000ကနေဒေသသွင်းမြန်မာတမတော်စခန်းကိုရုပ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။KNU ဖာပွန်ခရိုင်အနေနဲ့မြန်မာတပ်မတော်ကနေတပ်စခန်းရုပ်သိမ်းသွားဖို့ဒေသခံတွေရဲ့သဘောထားကိုထောက်ခံကြောင်းကိုလည်းမေလ29ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစိုးရတပ်စခန်းတွေရုပ်သိမ်းပေးရေးကိစ္စဟာတနင်္ဂနွေလုံးပြည်ခတ်တိုက်ခိုက်မှုရက်စွဲရေးသဘောတူစာချုပ် NCA ထဲမှာလက်မှတ်ရေးသွင်းထားတဲ့တိုင်းသားလက်နက်ကိုင်တပ်နဲ့တပ်မတော်တို့ကြားမှာယုံကြည်မှုတည်ဆောက်နေစေကာလဖြစ်ပြီးနိုင်ငံရေးရခိုင်မာမှုရှိမှသာတပ်စခန်းဆုတ်ခွာမဲ့အဆင့်ကိုရောက်ရှိမယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTJC တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။တော်တာရှင်များရှင်မြန်ကြခင်မှာတင်ဆက်ပေးမယ့် VOA American တန်ညဘက်9နိုင်နေ10နိုင်ချီမြန်မာဘာသာစီစဉ်ဒီမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဦးကျော်စံတရဲ့မြန်မာရေးသုံးသက်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒီဝေကနေပို့သူနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါရယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကတန်တမာရပ်ကွက်မှာဒီကနေ့မနေ့စောပိုင်းပြင်းထန်တဲ့ကားပေါင်းထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရသွားပါတယ်ပောက်ကွက်မှုဖြစ်ပွားပြီးနိုင်ပိုင်းကျန်မှာပဲသေဆုံးသူရေအတွက်ကိုအမည်မဖော်လိုသူအာဖဂန်လူမျိုးရေးအရာရှိသူက VOA ကို TV ပြောဆိုခဲ့တာပါနိုင်ငံကတန်ယုံတွေအစိုးရယုံတွေရှိရာကာဘူးမြို့ကအချက်ချအရက်မှဖြစ်ခဲ့တဲ့ပေါက်ကွဲမှုကြောင့်ဒါဇင်နဲ့ချီတဲ့ကားတွေအနည်းနာကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါ။ပြီးခဲ့တဲ့နှစ်တည်းအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်းနေတဲ့ထက်လွတ်တော်ထောက်လိုင်းရေးကော်မတီကိုဆော်ရက်ဆရန်နေလွှတ်ပြောင်းပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးအရာရှိအောင်မက်ကယ်ဖလင်းကသဘောတူလိုက်ပါတယ်။လွှတ်တော်ကော်မတီရဲ့ဆင့်ကော်မှုကိုမက်ကယ်ဖလင်းကအစိုးရမှာတော့ညှင်းပယ်ခဲ့တာပါ။စီးရီးယားနိုင်ငံ IS အစ္စလာမ်ဆွေးနွေးတွေကိုပြစ်မှတ်ထားပြီးမြေထဲပင်လယ်ထဲကနေ cruise missile တုံးလေးစင်းပစ်ခတ်ခဲ့ကြောင်းရုရှားကာဝေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ် frigate စစ်သင်္ဘောနဲ့ရင်းကုန်သင်္ဘောတစ်စင်းကနေပြစ်လွတ်လပ်တဲ့ missile တုံးတွေဟာပမာန်မြို့နီးကိုချရောက်ပြီးအဲဆွေးနွေးဖွဲ့ကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ rocket မြို့ကနေပျောက်ရွှေ့နေရယူထားတဲ့စစ်သွေးကြွဖုံနေတဲ့လက်နက်ကြီးတွေကိုထိမှန်မဲ့ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါတချင်းဖြစ်ပက်တင်းတက်မစ်ဆိုင်းတုံးရဲ့ကောက်ဝဲစီစဉ်ချက်ကိုအောင်မြင်ဆန်းသက်နိုင်ခဲ့ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်။တချင်းဖြစ်ပက်တင်းတက်ဒုံခွင်းတုံးကိုထူးထူးခြားခြားဆန်းသက်အောင်မြင်ခဲ့တဲ့အကြောင်းအမေရိကန်မစ်ဆိုင်းတုံးရဲ့ကောက်ဝဲအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်ဆာရင်းကပြောဆိုလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့မက်ခင်ပြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒီယာဝမ်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိလိုင်းတူမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကြားမှာရှင်လန်းကြပါစီရှင
This program has come to you from the Voice of America, Washington.